မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်ပြရေးအတွက်ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်နေတဲ့ကြိုးပမ်းချက်တွေအပေါ်ဒေါက်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေအနေနဲ့အကောင်းမြင်မျှော်လင့်တယ်လို့ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါတယ်။ဒီကနေ့ဒေါက်ဆန်းစုကြည်ဟာ NLD ဥက္ကဋ္ဌဦးအောင်ရွှေနဲ့ NLD ဗဟိုအလို့မှုဆောင်အဖွဲ့ဝင်တချို့ကိုနှစ်နာရီလောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကို VOA 1တို့သာဦးတင်ထိုင်ဦးကဆက်သွယ်မိမြတ်တဲ့အခါဦးညံဝင်းကဒီကနေ့ဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အခုလိုဆရှင်းပြပါရစေ။ကျွန်တော
်တို့ဒီနေ့ဆွေးနွေးပွဲကတော့နေ့ကတနင်္လာရီကနေပြီးတော့3နာရီလောက်ကြာအောင်ကျွန်တော်တို့ဆွေးနွေးကြပါတယ်။အဓိကဆွေးနွေးတာကတော့ကျွန်တော်တို့ပြည်내သော2009ပါကျွန်တော်တို့အချက်၄ချက်ကိုသဘောထား။အဲနောက်ဇန်နဝါရီကတော့ကျွန်တော်တို့ဒီမြန်မာရင်းကြစီတဲ့ပြည်စုံဆွေးနွေးတဲ့လုပ်ငန်းစဉ်မှာအချက်လက်တွေပုံမှန်သဘောထားတွေကိုကျွန်တော်တို့အဖွဲ့ချုပ်ဒီကြီးတွေနဲ့ဒေါက်တာစုကြည်နဲ့အပြည့်လဲဆွေးနွေးကြပါတယ်။အချက်တွေတော်တော်များပါတယ်
။အကယ်လို့ဒီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဒီနေ့တွေ့ဆုံတဲ့အခါမှာလွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရခဲ့ပါရဲ့လားခင်ဗျာ။လွတ်လွတ်လပ်ဆွေးနွေးခွင့်ရှိခဲ့ပါရဲ့လားခင်ဗျာ
။ဟုတ်ကဲ့ပါလွတ်လွတ်လပ်ပါပဲ။ကျွန်တော်တို့ကြီးပဲရှိပါတယ်။သူတို့အနားမှာလည်းမရှိပါဘူး။
မြန်မာစီအစိုးရဘက်ကတွေးဆုံဆွေးနွေးရေးနဲ့ပတ်သက်လို့ချုပ်တင်သတ်မှတ်ချက်တွေရှိပါတယ်။ဟိုဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုမထောက်ခံရဘူး။နောက်ထိတ်တဲ့ရင်မဆိုင်ရဘူးဆိုတာမျိုးတွေဒီလိုသတ်မှတ်ချက်တွေနဲ့ပတ်သက်လို့ရောဆွေးနွေးဖြစ်ပါသလားခင်ဗျာ
။ကျွန်တော်တို့ဒီအပေါ်မှာဒီအချက်ပေါ်မှာဘယ်လိုသဘောထားတယ်ကျွန်တော်တို့ဘယ်လိုယက်တည်ပြီးတော့ဆွေးနွေးမယ်ဆိုတာကိုကျွန်တော်တို့ညှိနှိုင်းပါတယ်။ကျွန်တော်တို့ညှိနှိုင်းချက်အသေးစိတ်ကိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သူမဆွေးနွေးသေးရသေးဘူး။ဆွေးနွေးပွဲပြောကြရခြင်းမရှိသေးတဲ့အတွက်အခုချိန်တော့ကျွန်တော်ဒါကိုပြောလို့မဖြစ်သေးပါဘူးခင်ဗျာ
။ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေဘယ်လိုရှိပါလဲခင်ဗျာဒီနေ့တွေ့ခဲ့တဲ့အချိန်မှာ
။ဟုတ်ကဲ့ပါကျမ်းမာမှာပါပဲ။ကျွန်တော်တို့စိတ်ကြရရောကျမ်းမာရေးခန္ဓာကိုယ်ရရောအခုအချိန်ကြီးကောင်းပါလေကျမ်းမာရေးလုံကောင်းပါလေ
။မနေ့ကပဲဒေါအောင်ဆန်းစုကြည်ကမစ္စတာဂမ်မာရီကတစ်ဆင့်မြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်မြန်မာစီအစိုးရနဲ့ပူပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီကြေညာချက်အပေါ်မှာအခြေခံပြီးတော့ရောဆွေးနွေးပြခဲ့တာမျိုးရှိပါလားခင်ဗျာ
ကျွန်တော်တို့ဒီချက်ကိုကလေးဆွေးနွေးတဲ့အထဲမှာပါပါတယ်ဒေါက်တာဆုကြည်အနေနဲ့လည်းဒီ statement နဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ရှင်းပြပါတယ်ဒီချက်ပေါ်မှာကျွန်တော်တို့ဖွဲ့ချုပ်ခေါင်းဆောင်များကလည်းပြင်ပရှိတဲ့ခေါင်းဆောင်များကလည်းသဘောတူကြောင်းဆွေးနွေးကြပါတယ်ဒီအားနဲ့ပတ်သက်ပြီးတော့လည်းစီးကြကြေညာချက်ထုတ်ပြကောင်းထုတ်ပြပါလိမ့်မယ်။ဒါနောက်ရုံးပြမှာပဲကျွန်တော်တို့သိကြရမှာပါ
။မြန်မာနိုင်ငံအရေးကုလသမဂ္ဂကအခုဂျာဝင်ဂျိုးပန်းနေတဲ့ဆောင်ရွက်ချက်တွေအပေါ်မှာ NLD အနေနဲ့ဘယ်လိုသဘောထားရှိပါလဲခင်ဗျာ။ဒေါအောင်ဆန်းစုကြည်ကရောဘယ်လိုသဘောထားမျိုးပြီးခဲ့ပါလဲခင်ဗျာ
။အဲကျွန်တော်တို့ဒေါအောင်ဆန်းစုကြည်နေရောကျွန်တော်တို့အဖွဲ့ချုပ်ခေါင်းဆောင်များအနေနဲ့ရောကျွန်တော်တို့ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကလိုအပ်ချက်လို့လည်းသဘောရပါတယ်။အကျိုးကျေးဇူးလည်းရှိမယ်လို့လည်းယုံကြည်ပါတယ်
။မကြာသေးခင်တုန်းကမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ဒီတန်ဃာဒုနဲ့လူဒုလှုပ်ရှားမှုတွေနောက်ဒီလှုပ်ရှားမှုတွေအပေါ်မှာအာဏာပိုင်ညီဘက်ကနှိမ်နှင်းခဲ့တဲ့အနေအထားတွေနဲ့ပတ်သက်လို့ရောပြောဆိုဆွေးနွေးပြတာမျိုးရှိပါသေးလားခင်ဗျ။ဟု
တ်ကဲ့အဲ့ဒီအရေးကြီးတဲ့ပတ်သက်ပြီးတော့ဖြစ်ခံစားရတာတွေကိုပြည်သူလူထုရောသွားရောအားလုံးသိနိုင်နေတာလေဒီအနာတရားဖြစ်သွားတဲ့ဒီအနာတရားပေါ့နော်ဒီဖြစ်ချက်ကအနာတရားဖြစ်တယ်လို့သဘောထားဆိုတော့ဒီအနာတရားကြောက်ကင်းအောင်ဆောင်ရွက်ဖို့နီလန်းများကိုလည်းကျွန်တော်တို့ဆွေးနွေးပြပါတယ်
။ဟိုမြန်မာစီအစိုးရနဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမျိုးတွေမှာ NLD ဘက်ကထိန်းသိမ်းခံနေရတဲ့ NLD အဖွဲ့ဝင်တွေရဲ့အခြေအနေနောက်သူတို့ပြန်လွှတ်ရေးကိစ္စနောက် NLD ပါတီရုံးနေပိတ်ထားပြီးတော့ NLD ပါတီရဲ့လှုပ်ရှားမှုတွေအပေါ်မှာကန့်သတ်ပြပင်ထားတဲ့အနေအထားတွေဒါတွေနဲ့ပတ်သက်လို့ရောဆွေးနွေးပြတာမျိုးရှိပါသလားခင်ဗျ။နော
က်ဆွေးနွေးမယ့်အချက်တွေမှာအဲ့ဒါတွေပါပါတယ်။အခုဆွေးနွေးပြီးတဲ့ညတွေမှာတော့ဒီအချက်မပါသေးပါဘူး။